အမေရိကန်ပြည်ထောင်စုမှာလက်ရှိနေထိုင်နေတဲ့ဆိုမာလီယာလူမျိုး4000လောက်ကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနကနေရပြန်ပို့ဖို့စီစဉ်နေတယ်လို့သိရှိရကြောင်းအမေရိကန်နိုင်ငံဆိုင်ရာဆိုမာလီယာတာအမတ်ကြီးအာမက်အစ်ဆေးအဝတ်ကပြောပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကပြန်ပို့ဖို့စီစဉ်နေတဲ့ဆိုမာလီယာလူမျိုး4000နီးပါးရှိတယ်ဆိုတာလူဝင်မှုကြီးကြပ်ရေးဌာနကတစင်သိရှိရကြောင်းအဲ့ဒီအထက်ကအများစုဟာထင်းသိမ်းစခန်းထဲမှာရှိနေကြသူတွေမဟုတ်ကြောင်းတာမတ်ကြီးအဝတ်က VOA ကိုပြောပါတယ်2015ခုနှစ်မှာဆိုမာလီယာတန်ယုံဝါရှင်တန် DC မြို့မှာပြန်ဖွင့်ပြီးကတည်းကအမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်တဲ့ဆိုမာလီယာလူမျိုးတွေတဲကဥပဒေနဲ့ညှိဆွန်းသူတွေခိုလုံဝင့်လျှောက်ထားပြီးပြဲချခံထားရသူတွေစုစုပေါင်း190လောက်ကိုမြို့တော်မိုဂါဒီရှုကိုပြန်ပို့ခဲ့ပြီးဖြစ်တယ်လို့တာမကြီးကပြောပါတယ်။အရင်ကပြန်ပို့ခံရသူအများစုဟာအမေရိကန်နိုင်ငံမှာနိုင်ငံရေးခိုလုံဝင့်လျှောက်ထားပြီးပြဲချခံခဲ့ရသူတွေဖြစ်တယ်လို့ဆိုပါတယ်။အခုပြန်ပို့ဘုတ်စီစဉ်ခံထားရပြီးထင်းထင်းစခန်းတွေထဲမှာရောက်နေကြတဲ့ဆိုမာလီယာလူမျိုးတွေကတော့ခိုလုံဝင့်လျှောက်ထားပြီးပြဲချခံထားရသူတွေဖြစ်တယ်လို့ဆိုပါတယ်။